မြောက်ကိုရီးယားနိုင်ငံကဒုံးကျည်တွေပြစ်လွတ်ဖို့ရေငုပ်သင်္ဘောတစ်ခုတိစောက်နေပြီဖြစ်နိုင်တယ်လို့မြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုဆိုင်ရာစောင့်ကြည့်နေတဲ့ American ပြည်ထောင်စုခြေစိုက် 38 North အဖွဲ့ကပြောပါတယ်။ကောင်းကင်ကျွတ်တို့ဓာတ်ပုံတွေကိုသူတို့အဖွဲ့က website မှာတင်ပြခဲ့တာဖြစ်ပြီးအဲ့ဒီပုံတွေမှာရေချောင်းဆိုင်ရာဆောက်လုပ်ရေးအစီအစဉ်တစ်ခုလှုပ်ဆောင်နေတာကိုပြသထားပါတယ်။ဒါပေမဲ့ဒီအစီအစဉ်ကရေငုပ်သင်္ဘောတစ်စင်းလို့တော့အတိမပြုနိုင်ပါဘူး။တကယ်လို့သူတို့ရဲ့ကောင်းကင်ကျွတ်တို့ဓာတ်ပုံတွေကရေငုပ်သင်္ဘောတစ်စင်းဖြစ်နေတယ်ဆိုတာအတိပြုနိုင်ရင်ဒါဟာမြောက်ကိုရီးယားကအရင် nuclear ထိပ်ဖူးတဲ့ဒုံးကျည်ပြစ်လွတ်ခဲ့တဲ့သင်္ဘောထက်ပိုပြီးကြီးနေတာပါ။မြောက်ကိုရီးယားကပြီးခဲ့တဲ့လတဲ့ရေငုပ်သင်္ဘောပေါ်ကနေပက်ထင်းတဲ့ဒုံးကျည်ဆန်းသက်ပြစ်လွတ်ခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားရဲ့ရေချောင်းအစီအစဉ်နဲ့ပတ်သက်ပြီးကမ္ဘာတဝန်းစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီဒုံးကျည်ကိုအောက်ကလာတဲ့မှာ Central Kyanran မြို့ကလေးနာကပြစ်လွတ်ခဲ့တာဖြစ်ပြီးဂျပန်လေးချောင်းကာဝေးပိုင်နဲ့ဆုံတဲ့ရှိတဲ့ပင်လယ်ပြင်နဲ့ကြာမသွားခင်မိုင်300ကျော်အကွက်ဝေးထိရောက်လာခဲ့တာပါ။